ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဖိတ်ကြားချက်အရကနေဒါနိုင်ငံမှာ၅ရက်ကြာတရားဝင်အလဲပါရောက်ရှိနေတဲ့ဒေါင်ဆန်းစုကြည်ဟာကနေဒါဘုရင်ကန်ချုပ် David Johnson နဲ့ကြာသပတေးနေ့ကတွေ့ဆုံခဲ့ပါတယ်။ဒေါင်ဆန်းစုကြည်အခုလိုကနေဒါနိုင်ငံကိုရောက်နေတဲ့အချိန်မှာပဲမြန်မာဒီမိုကရေစီအရေးမှာတက်ကြွစွာပါဝင်လှုပ်ရှားခဲ့တဲ့ကိုတန်းဆိုးခေါ်ရဲရင်ကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်။ကိုတန်းဆိုးဟာ1996ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်ခဲ့ပေမဲ့1989ခုနှစ်တုန်းကတနင်္လာရီတိုင်းမြေမျိုးကနေရန်ကုန်ကိုပြန်တမ်းမဲ့မြမလေချောင်းပိုင်လင်းပြန်တစင်းကိုထိုင်းနိုင်ငံကိုပြန်ပေးဆွဲသွားခဲ့တဲ့အမှုမှာပါဝင်ခဲ့တဲ့အတွက်နေထိုင်ခွင့်မပေးတာကြောင့်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာရောက်သွားပြီးနိုင်ငံရေးခေလွန်ခွင့်လျှောက်ထားခဲ့တာပါဒါပေမဲ့ကနေဒါအစိုးရကလည်းသူ့ကိုလင်းရင်ပြန်ပေးမှုမှာပါဝင်ပတ်သက်နေတဲ့အတွက်တရားဝင်နေထိုင်ခွင့်မပေးဘဲအခုအချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာပါ2015ခုနှစ်ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီးတဲ့နောက်ကိုတန်းဆိုးကိုမြန်မာပြည်ပြန်ပို့ဖို့ကနေဒါအစိုးရကစီစဉ်လာတာမှာကနေဒါလူမှုကြီးကြပ်ရေးနဲ့ဒုက္ခသည်များဆိုင်ရာဌာနကအခုလာမဲ့ဇွန်လ19ရက်နေ့မှာသူ့အမှုအတွက်အမိန့်ချမှာမို့ကိုယ်တိုင်လာရောက်ဖို့ဆင့်ခေါ်စာပို့ထားပါတယ်။တကယ်လို့ကနေဒါအစိုးရကသူ့ကိုမြန်မာပြည်ပြန်ပို့ဖို့ဆုံးဖြတ်ပြီးပြန်ပို့လိုက်မယ်ဆိုရင်တော့သူ့လုံခြုံမှုအတွက်စိုးရိမ်မိကြောင်းကိုတန်းဆိုးကအခုလိုပြောပါတယ်
။ကတော့ကျွန်တော်အကယ်လို့ပြန်ပို့မယ်ဆိုလို့ချင်းကျွန်တော်မြင်လာတော့ဟိုကမေ့ပါပါလင်းခွေးမှာလည်းဒါမှမဟုတ်ချင်းနဲ့ထိမ့်နေတယ်ပေါ့ထိမ့်ပြီးလို့ရှိရင်ကျွန်တော် position မေ့မှာပေါ့နော်ကျွန်တော်ရဲ့ခံယူချက်ပေါ့အဲကျွန်တော်ခံယူချက်ကသူတို့နဲ့ကိုက်ညီနေသူတို့ကဘာမှမပြောဆိုရင်တော့အဲလွတ်ပေးတယ်ပေါ့မကိုက်ညီဘူးဆိုရင်တော့သူတို့ဘက်ကလည်းတိနံပါတ်1ဖန်ပြမယ်အဲ89ခုနှစ်လင်းကိစ္စနဲ့ခဏထိမ့်ဖို့ပေါ့ okay သူတို့တိုက်ခါချမှာပေါ့ပြီးမှပဲသူတို့ဟိုအစိုးရနေပြီးတော့ဟိုတနားညတောင်နဲ့လှုပ်နေလှုပ်ပေးလိုက်ပဲဒါလူရိုက်ချုံလိုက်တာအဲ့ဒါနဲ့ဖြစ်ဖြစ်မယ်ဒါမှမဟုတ်ရှင်လည်းကျွန်တော်ပြောဥပုံလူတို့တတ်တဲ့ပုံစံမျိုးဒါပေါ်တော့လမ်းပေါ်မှာလမ်းလျှောက်နေတဲ့ assassination တော့မဟုတ်ဘူးကလူငယ်ချင်းညဖြစ်တဲ့ပုံစံမျိုးပခုံးချင်းတိုက်ပြီးတော့ okay wind တဲ့ရိုက်လိုက်တယ် okay လမ်းပေါ်မှာငယ်ချင်းလူငယ်ချင်းဖြစ်တော့ဆင်းနေတည်တော့နိုင်တယ်အဲ့တော့လုံခြုံမှုဆိုတော့မရှိဘူးဆိုတာအမှန်ပဲဒီမှာဟိုဒါပေါ်တော့သူတို့ကနေပြီး legislation ဥပဒေချပြတာတော့မှလုံခြုံမှုကမရှိသေးဘူးကျွန်တော်ကနေလာကြောက်ရမယ်ဆိုရင်တော့ဒါပေါ်တော့ဟိုဘလုတ်ကောင်းတော့အရင်ကလုတ်ခဲ့ရလာပြီးညုံမတုံနဲ့အရင်ကဆိုနေနေကိစ္စပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်အချမ်းဖက်တမိုင်ပိုင်လာမလုံနဲ့တော့ပေါ့တယ်မလားမတရားဘူးပေါ့သူတို့လည်းတတ်ခဲ့တာပဲမဟုတ်လားဟမ်အဲ့ဒါလည်းညှို့ထုတ်လည်းမကောင်းဘူးနောက်တစ်ခုကြတော့ပါတော့နိုင်ငံသားပါညာပြန်လျှောက်လာပေါ့နှစ်နှစ်လောက်ကြာတယ်အဲ့တိုင်းလည်းမဖြစ်သင့်ဘူ
းတန်းနိုင်ရင်တော့သူ့အနေနဲ့လက်ရှိအခြေအနေတွေကကနေဒါနိုင်ငံမှာဥပဒေနဲ့အညီယာယီဆက်လက်နေထိုင်ကျင်သေးတယ်လို့ကိုတန်းဆိုးကပြောပါတယ
်ဆိုရင်တော့အခုကျွန်တော်ပြန်သွားတယ်ပြန်သွားလို့ကျွန်တော်လုံဒါရှုပ်ရူးတွေဖြစ်ကုန်တာတော့သူတို့တော့လည်းမကောင်းဘူးသူတို့ကလည်းသူတို့ဒေါ်ဆန်းစုကြည်တို့အမျိုးသားဒီမိုကရေစီရောသူတို့လည်းသူတို့အမြင်နဲ့သူတို့နည်းနဲ့သူတို့လုပ်နေတာသိတယ်မလားအတိအကျတော့ကျွန်တော်ပြန်တော့ရုပ်ရုပ်ဖြစ်တော့တယ်သူတို့တော့လည်းအခက်အခဲဖြစ်သွားနိုင်တာပေါ့နော်အဲ့တော့အခက်တော့ဒီဘက်ကပြေးခဲ့မယ်ဆိုရင်တော့အရင်ကလိုဘလိုခေါမလို့တော်တော်ပြည့်ပြည့်ကြည်တော့အရင်ကလိုနေစရာတော့မလိုတော့ဘူးပေါ့နည်းနည်းဘလိုခေါမလို့အခက်တော့ကနေဒါအစိုးရနေပြီးတော့ယာယီနေတိုင်းကိုပြုတ်လိုက်တယ်ဆိုရင်တော့ခုတော့ခုကနေစရာမလိုတော့ဘူးပေါ့ဗျာနော်ပေါ်တဲ့နေမြင်ပြီးတော့မြန်မာနိုင်ငံကိစ္စတဲ့ကိုပြောတဲ့ပြောထိုက်တဲ့ရည်ကျင်ရည်ထိုက်တဲ့ဆိုတော့ရည်တင်တာပေါ့
ဘလို့ပဲဖြစ်ဖြစ်သူ့အနေနဲ့ကတော့နိုင်ငံရေးလှုပ်ဖို့စိတ်ကူးမရှိပဲတိုင်းပြည်အကျိုးဖြစ်စေမဲ့ကိစ္စရတဲ့ကိုတတ်နိုင်တဲ့လောက်ကူညီလှုပ်ဆောင်ပေးလိုတယ်လို့ဆိုပါတယ
်နိုင်ငံရေးလှုပ်ဖို့တော့ကျွန်တော်မှစိတ်မရှိပါဘူးလူမှုရေးတော့ one way လုပ်ပြတဲ့စိတ်ဓာတ်တော့ရှိတာရှိတယ်ဆိုရလဲလို့ပါတပြည့်လူတွေလုပ်နေဆိုတဲ့ကိုလည်းကျွန်တော်တို့ဝင်ပြီးတော့လူလုပ်ဖို့မရှိပါဘူးလိုရမယ်ဆိုရင်တတတာပါဝင်ဖို့ကြောတာပါ
1988ခုနှစ်အတွင်းမြန်မာနိုင်ငံမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြကြတဲ့လူတို့အုံကြွမှုကြီးဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းထောင်ပေါင်းများစွာသောတခြားကြောင်းသားလူငယ်တွေဤသူထိုင်းမြန်မာနယ်စပ်ကိုတောခုသွားခဲ့တဲ့ကိုတန်းဆိုးနဲ့တခြားရဲဘော်တချို့တို့တိုင်ပင်ပြီးတိုးတက်ပြောင်းလဲမှုရှိမလာတဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုကိုကဘာကတိအောင်တခုခုလှုပ်ဖို့လိုတယ်ဆိုတဲ့ဆုံးဖြတ်ချက်အရမြန်မာနိုင်ငံအတွင်းကလေရင်ပြန်ကိုပြန်ပေးဆွဲဖို့အစီအစဉ်ချမှတ်ဖြစ်ခဲ့တဲ့အကြောင်းကိုတန်းဆိုးက VOA ကိုပြောပြခဲ့ပူးပါတယ်ဇွန်လ19ရက်နေ့မှာကနေဒါအစိုးရကချမှတ်မဲ့ဆုံးဖြတ်ချက်ဟာဘလို့ဆုံးဖြတ်ချက်ဖြစ်မယ်ဆိုတာတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့လွန်ခဲ့တဲ့တနေ့လောက်ကစတင်ခဲ့တဲ့အမှုသွားအမှုလာတွေအရသူ့ကိုကနေဒါအစိုးရကတရားဝင်နေထိုင်ခွင့်ပြုလို့မရနိုင်ဘူးဆိုတာမျိုးဖော်ပြထားတာဖြစ်ပါတယ်ခင်ဗျ။